တော်ရရှိမြခင်ဗျာခရိယန်စံကျင်ရေးသမားတွေရဲ့ဓာတ်သွားနဲ့တနဖျားအောင်မှာယေရှုခရစ်တော်အပေါ်ယုံကြည်ကိုးကွယ်မှုကိုအလင်းမစွန့်ပစ်ဘဲအသက်ပေးသွားခဲ့ကြတဲ့ခရိယန်သာသနာအာဇာနည်တွေရှိခဲ့ကြပါတယ်ယေရှုခရစ်တော်ဟာလူသားတွေရဲ့ကယ်တင်ရှင်သခင်ဖျားဖြစ်တော်မူတာကိုမဟောမပြောရဘူးလို့တားမြစ်ထားပါရဲ့နဲ့တန်ရှင်းသောဝိညာဉ်တော်ရဲ့လှုံ့ဆော်မှုကြောင့်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းသတင်းစကားကိုအုပ်ချုပ်သူအကြီးအကဲအာနာပိုင်တွေထံရဲရဲဝံ့ဝံ့လျှောက်လဲခဲ့တဲ့ခရိယန်သာသနာအာဇာနည်လူငယ်တူဦးဟာခရိယန်စံညင်သမားတွေရဲ့ဂဲနဲ့ပောက်တက်တာကိုခံခဲ့ရရှာပါတယ်ဒီအကြောင်းကိုဒီကနေ့တင်ပြရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့တမန်တော်ဝိတ္ထုခန်းကြီး9အခန်းငယ်19ကနေအခန်းငယ်60အထိမှတွေ့ရမှာဖြစ်ပါတယ်ဒီလူငယ်ကသူတို့ပြုသောဒုစရိုက်အပြစ်ကိုမှတ်တော်မမူပါနှင်းလို့ကြွေးကြော်ပြီးမှအသက်ထွက်သွားခဲ့ပါတယ်သူရဲ့လျှောက်လဲခြင်းနဲ့ဒီအဖြစ်အနစ်ပါဝင်တဲ့တမန်တော်ဝိတ္ထုခန်းကြီး9အခန်းငယ်19ကနေအခန်းငယ်60အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာတင်ပြထားပါဗျ
။မိတ်ဆွေအပေါင်းတို့ခင်ဗျာ။တတိဖန်ဆိုတဲ့အသင်းတောက်အဖြစ်ရွေးကောက်ခြင်းခံရသူလူငယ်ကလေးတယောက်ကတော့ဖြင့်မကြောက်မရွံ့နောက်မတွန့်ပဲအစ္စရေလနိုင်ငံရဲ့ဆန်ဟီဒရင်ခေါ်တဲ့လွှတ်တော်ကြီးမှာတန်ရှင်းသောဝိညာဉ်တော်ခွန်အားအပြည့်အဝကိုသုံးစွဲပြီးတော့ရွေးကောက်တော်မူသောလူမျိုးတော်ရဲ့သမိုင်းကြောင်းကိုပြန်ပြောင်းသတိရစေဖို့ဟောပြောနေတဲ့အကြောင်းများကိုကျွန်တော်မနေ့ကဖော်ပြခဲ့ပြီးပါပြီ။အဲ့ဒီတတိဖန်ရဲ့ရှင်ပေါလုဖြစ်လာမယ်ရှောလုဆိုတဲ့လူငယ်လေးတယောက်ရဲ့တို့ဟာဖြင့် youth movement လို့ပြောနိုင်တယ်မျိုးဆက်သစ်လူငယ်ကလေးတွေအဖြစ်ကနဦးအသင်းတော်မှာဘယ်လိုသက်စွန့်ကြိုပမ်းအမှုထမ်းဆောင်ပွားကြရဲဆိုတာကိုလေကျွန်တော်ဆက်လက်ပြီးတွေ့ရအောင်မယ်အကြောင်းတွေကိုကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာမှာပနာမပြိုဖော်ပြခဲ့ပြီးဖြစ်ပါတယ်တတိဖန်ကိုမင်းဟာခရစ်တော်ယေရှုအတိုင်းပဲဗိမာန်တော်ကြီးကို၃ရက်အတွင်းဖြိုဖျက်ပြီးတော့ပြန်တည်ဆောက်နိုင်တယ်လို့ยายาซะซะပြောရသလားกว่าပြောတယ်ဆိုกว่าဆိုပြီးတော့သူ့ကိုဝိုင်းပြီးတော့လွတ်တော်ကယေပရောဟိတ်တွေကဆွဆွဲခြင်းမှာသူဟာအဲ့ဒီဆွဆွဲခြင်းအတိုင်းဘာမှအဖြေမပြုတ်ပဲနဲ့ဣသရေလသမိုင်းကြောင်းကိုသာပြန်လှန်ပြောပြနေတယ်ဆိုတာကျွန်တော်တို့သိကြရပါပြီဣသရေလမျိုးဆက်တို့ရဲ့အခေါင်အဖျားကအာဗြဟံဣဇက်ယာကုပ်တို့အပါအဝင်လူသားအပေါင်းတို့ရဲ့ဇလန်းတွေကိုသူကတောက်လျှောက်မနာရန်ပြောချလာခဲ့တာဟာဣသရေလလူမျိုးနွယ်စု12ခုရဲ့ဖခင်ဒီဟာအဲဂုတ်ထုမြေမှာတည်ခဲ့ကြပြီးတဲ့နောက်အာဗြဟံဝယ်ယူထားခဲ့တဲ့ရှေခင်မြို့မှာရှေခင်မြေကတည်ငြိမ်မှာနှောင်းလူအပေါင်းတို့ကသူတို့ရဲ့အယိုးစုတွေကိုအဲဂုတ်ထုကနေတခုတကန့်သယ်ဆောင်တင်းကျူပေးခဲ့ပြီးဆိုတဲ့အထိသူစမြုံပြန်ပြောဆိုခဲ့တာဟာဖြင့်လွတ်တော်တရက်လုံးနဲ့ပြိသက်တီအဖို့ပါပါဇက်အဟောင်းသားဟာပြီးတော့နားထောင်နေခဲ့ရလိမ့်မယ်လို့ကျွန်တော်အလေးအနက်မြင်အောင်မိတဲ့အထိပါပဲအခုအချိန်မှာတော့ဓာရီကိုဆက်လက်နာတော်တာဆင်နိုင်ဖို့အတွက်တမန်တော်ဝတ္ထုအခန်းကြီး9အငယ်18မှ27အထိဆက်လက်ဖတ်ရှုကြည့်ကြပါစို့အာဗြဟံအားဖျားသခင်ဒိတ်ထန်တော်မူသောဂရိတော်ဤအချိန်ရောက်လူသောအခါထိုလူမျိုးသည်ဧဂုတ်ထုပြည်၌တိုးပွား၍ယောသတ်ကိုမသိမကြွမ်းသောမင်းကြီးတစ်ပါးပေါ်လာသည့်တိုင်အောင်များပြားကြလိမ့်၏ထိုမင်းကြီးသည်ငါတို့အဆွေအမျိုးကိုပြည့်ရဲ့ပြုသဖြင့်သူငယ်များကိုအသက်မရှင်စေခြင်းဟာပစ်ထားရမည်အကြောင်းငါတို့အဖအများကိုညှင်းဆဲနှိပ်စက်လေ၏ထိုအခါအလွန်အစင်းလှသောမောရှိကိုဖွားမြင်လျှင်သုံးလပတ်လုံးအဖ၏အိမ်တွင်ကျွေးမွေးကြ၏နောက်မှပစ်ထားပြီးရှိသောဖာရောဘုရင်၏သမီးတော်သည်ကောက်ယူ၍မိမိသားအရာ၌မွေးစားလေ၏အခုတထေဖန်ဆက်ပြီးပြောလိုက်တဲ့သမိုင်းဟာအလွန်တိတိကျကျရှိလာပါတယ်အဲ့ဒီအချိန်မှာဒုတိယမြောက်ရမ်စီဆိုတဲ့ဖာရောဘုရင်နန်းထိုင်ခဲ့ပြီးတဲ့နောက်သူ့နှမဖြစ်သူဟာမောရှိကိုမွေးစားခဲ့ခြင်းဖြစ်ပါတယ်ဒုတိယမြောက်ရမ်စီဟာသားမရှိတဲ့ဘုရင်ဖြစ်တဲ့အတွက်ကြောင့်မောရှိဟာအဲဂုတ်ထုဘုရင်ဖြစ်နိုင်တဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်မောရှိသည်လည်းအဲဂုတ်ထုအတတ်ပညာအလုံးစုံတို့ကိုသင်၍နှုတ်သက်သည့်လက်သက်သည့်ရှိ၏အံ့ဩဖို့မကောင်းဘူးလားနိုင်မြဝန်ယဉ်ကျေးမှုကိုထူထောင်နေတဲ့အဲ့ဒီအချိန်ကအဲဂုတ်ထုဆိုတာဟာကပ္ပသမိုင်းရဲ့ခေတ်ကြီးတစ်ခေတ်ကိုအပိုင်စားခဲ့ရတဲ့နိုင်ငံကြီးဖြစ်ပါတယ်။အဲ့ဒါကိုဥရောပသားသမိုင်းပညာရှင်တွေမမေ့ကြဘူးအထူးပဲလိုပါတယ်။သင်္ချာဓာတုဗေဒနက္ခတ္တဗေဒပိသုကအတတ်ပညာတွေမှာအီဂျစ်ရဲ့ကျေးဇူးဟာအလွန်ကြီးမားခဲ့တယ်လို့ကျွန်တော်ကတော့ရိုးရိုးကလေးပဲမြင်မိပါတယ်။ဓာတွေကိုအခုတူဖို့ရရှိတဲ့အမှုပညာလက်ရာတွေမမ်မီဆိုတဲ့အလောင်းတွေပိရမစ်အတွင်းတဲကမှတ်တမ်းမှတ်ရာ၏အရာဘသူကမှညှင့်နိုင်မယ်လို့လည်းကျွန်တော်မထင်ပါဘူးအဲ့ဒီအဲဂုတ်ထုအတတ်ပညာတွေကိုမင်းသားကလေးတစ်ပါးဖြစ်ခဲ့တဲ့မောရှိဟာသင်ယူခဲ့ရတယ်အ အခုမြန်မာတို့စကားနဲ့ဆိုရင်တော့အထာရသ16ရက်သောအတတ်ပညာတွေပေါ့ဒါပေမဲ့ဒီလောကီပညာတွေဟာသူ့လူမျိုးတော်ကိုထုတ်ဆောင်နိုင်ဖို့မတတ်နိုင်ခဲ့ပါဘူးဖျားသခင်ကသာရင်ဒီလိုကဲ့တင်နိုင်ခြင်းစွန့်အားကိုသူ့ကိုပေးသနာခဲ့ရပါတယ်သင်ပေးခဲ့ရပါတယ်ဒီကနေ့20ရာစုဝင်လူတဲ့ကျွန်တော်တို့အချိန်ကာလမှာကောလောကီပညာတွေဟာမျက်စိလေလောက်အောင်ကိုထုံကားတိုးတက်ပွားများနေတယ်ဆိုတာလက်တွေ့ကျွန်တော်တို့ခန်းစားနေရပါတယ်ဒါပေမဲ့ဒီလောကီပညာတွေတတ်တိုင်းနှုတ်ကပတ်တော်ကိုနားလည်နိုင်ပါသလားဆိုရင်တော့ကဲ့တင်ခြင်းကျေးဇူးတော်ကိုနားလည်နိုင်ပါသလားဆိုရင်တော့အလွန်တရာနားလည်ဖို့ရန်ခက်ခဲလိမ့်မယ်လို့ပဲကျွန်တော်ကအဖြေပေးရပါလိမ့်မယ်ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်14မှာဖော်ပြထားတာကတော့ဇာတိပဂရိလူသည်ဖျားသခင်၏ဝိညာဉ်တော်အရာတို့ကိုမခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်ကြ၏ထိုအရာတို့ကိုဝိညာဉ်အားဖြင့်သာပိုင်းခြား၍နားလည်သောကြောင့်ဇာတိပဂရိလူသည်နားမလည်နိုင်ဝိညာဉ်လူမူကထိုအရာအလုံးစုံတို့ကိုပိုင်းခြား၍နားလည်တတ်၏တဲ့ဒါကြောင့်မောရှိဆိုတဲ့မင်းသားလေးအေဂုထုကလောကပညာတွေနဲ့သူ့ရဲ့လူမျိုးတော်ကိုသူမထုတ်ဆောင်နိုင်ဘူးမကဲတင်နိုင်ပါဘူးအဲ့ဒီတော့နားလည်လွယ်အောင်အခုခေတ်စကားနဲ့ပြောရရင်တော့သူဟာအီဂျစ်နိုင်ငံရဲ့မင်းသားကလေးဖြစ်နေသူ့နိုင်ငံတက္ကသိုလ်မှာ PhD ဘွဲ့ကြီးပါရဂူမြောက်အောင်ရခဲ့လိမ့်မယ်ဒါပေမဲ့ဖျားသခင်ဟာသူ့ကိုမီဒရန်ဆိုတဲ့တောကိုခေါ်ဆောင်ပြီးတဲ့နောက် BRE ဘွဲ့ကိုအတင်းတက်ခိုင်းခဲ့ခြင်းပဲဖြစ်တယ်လို့ဆိုရင်ရပါတယ်ဟုတ်ပါတယ်အခုခေတ် BRE သို့မဟုတ်ဓမ္မပညာဘွဲ့လို့များကတော့ဖျားသခင်ရဲ့အသင်းတော်တာဝန်ကိုထမ်းဆောင်ဖို့ပဲပေါ့မောရှေကတော့သူ့လူမျိုးတော်ကိုဖျားသခင်ရဲ့အလိုတော်နဲ့အညီဖျားသခင်တွင်တင်ပေးလိုက်တဲ့ဝိညာဉ်ရေးပညာများနဲ့ကဲတင်ထုတ်ဆောင်ပေးရပါလိမ့်မယ်။တမန်တော်ဝတ္ထုအခန်းကြီး9အငယ်23မှ29အသက်40ဆေသောအခါဣသရေလအမျိုးသားဖြစ်သောမိမိညီအကိုတို့ကိုအကြည့်ရှုသွားမည်ဟုအကြံရှိ၏။အမျိုးသားချင်းတယောက်ကိုနှင်းဆဲခံရသည်ကိုသိမြင်လျင်သူ့ဘက်ကနေ၍အေဂုတ်ထုလူကိုကွပ်မျက်သဖြင့်ထိုနှင်းဆဲခံရသောသူအားအနိုင်ပေးလေ၏။ဖျားသခင်သည်သူ၏လက်ဖြင့်ငါတို့ကိုကဲနှုတ်တော်မူမည်အရာကိုညီအကိုတို့သည်နားလည်လိမ့်မည်ထင်မှတ်တော်လဲထိုသူတို့သည်နားမလည်ဘဲနေကြ၏။နက်ဖြန်နေ၌အချင်းချင်းခိုက်ရန်ပြူသောသူတို့ရှိရသူသွား၍အချင်းလူတို့ညီအကိုချင်းဖြစ်လျက်နှင့်အဘယ်ကြောင့်တယောက်ကိုတယောက်နှင်းဆဲကြသနည်းဟုဆို၍ရန်ငင်းရသူသွေးဆောင်သည်ရှိသော။အိမ်ဤချင်းကိုနှင်းဆဲသောသူကအဘယ်သူသည်သင်ကိုငါတို့အပေါ်မှအကဲအမှုတရားသူကြီးအရာ၌ခံထားသနည်းမနေ့ကအေဂုတ်ထုကိုတတ်ခဲ့သူငါတို့ကိုတတ်လို့သလားဟုဆိုရက်မောရှိကိုပဲ၏ထိုစကားကိုကြားလျင်မောရှိသည်ပြေး၍မိဒရန်ပြည်၌ဧည့်သည်ဖြစ်လျက်နေသည်တွင်သားနှစ်ယောက်ကိုမြင်လေ၏ဟုတ်ပါတယ်သူဟာသူနီးသူဟန်နဲ့သူလူမျိုးကိုကဲ့တင်ခြင်းပါတယ်ဒါပေမဲ့သူလူမျိုးကိုယ်တိုင်ဟာသူ့ကိုပယ်တယ်ဆိုတာရှင်းနေပါတယ်ဒါကြောင့်လဲကျွန်တော်ရှင်းပြခဲ့တယ်လို့သူဟာဖျားသခင်ပို့ဆောင်ခဲ့တဲ့မီဒရန်တော်ကိုသွားကိုသွားခဲ့ရပါလိမ့်မယ်။အငယ်30မှ34အနှစ်40လွန်သောအခါသိနာတောင်ကြီးရင်တော်တွင်မီးလောင်သောခြုံ၌ထာဝရဘုရား၏ကောင်းငင်တမန်ထင်ရှား၏။ထိုယူပါယုံကိုမြင်သောအခါမောရှိသည်အံ့ဩ၍စိတ်စိတ်ကြည့်ရှုခြင်းကအနာသို့ချင်းကပ်လျင်ငါကသင့်ဘိုးဘေးတို့၏ဖျားအာဗြဟံ၏ဖျားဣဇက်၏ဖျားယာကုပ်၏ဖျားဖြစ်၏ဟုထာဝရဘုရား၏ဗျာဒိတ်တော်အသံထွက်တော်မူ၏။ထိုအခါမောရှိသည်တုန်လှုပ်လျက်စိတ်စိတ်မကြည့်မွန့်ထာဝရဘုရားကလည်းသင်၏ခြေနှင်းကိုချွတ်တော့သင်နင်းသောမြေကတန့်ရှင်းသောမြေဖြစ်၏အေဂုတ်ထုပြည်၌ရှိသောငါ၏လူတို့သည်ခံရသောနှင်းဆဲခြင်းကိုငါစိတ်စိတ်မြင်ခဲ့ပြီသူတို့ညီးတွားမြည်တမ်းသောအသံကိုလည်းငါကြားခဲ့ပြီသူတို့ကိုကဲနှုတ်ခြင်းကငါဆင်းလာပြီယခုသွားတော့သင်ကိုအေဂုတ်ထုပြည်သို့ငါဆေလွတ်မည်ဟုဗျာဒိတ်တော်ရှိ၏အလွန်တရာကောင်းမွန်တဲ့အတိတ်ဖြစ်ရတွေ့ဟာသတ်စင်သင်ငန်းစာများအဖြစ်တထေဖန်ကပြန်ပြီးတော့အသက်သွင်းပြောပြနေခြင်းပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့ပုတ်ပြက်နေတဲ့လူအဖွဲအစည်းဟာအပြစ်နွန်တွဲမှဖြစ်ချင်တိုင်းဖြစ်နေတာကိုဖျားသခင်သိမြင်တော်မူပါတယ်လူသားအပေါင်းတို့ဟာသူတို့ရဲ့မသိစိတ်ကပဲဖြစ်ဖြစ်ဝိညာဉ်အသက်တာကိုတောင့်တရှာဖွေနေကြတယ်အသက်လန်းကိုမှန်းဆနေကြတယ်ဆိုတာကိုဖျားသခင်သိပါတယ်ဒါကြောင့်သူဟာကဲတင်ချင်းတရားကိုချထားပေးခဲ့တယ်ဆိုတာကိုကျွန်တော်ဘယ်လို့မှမမေ့တိုက်လောက်အောင်လို့တထေဖန်ဟာသူ့ရဲ့ယုံကြည်ခြင်းသက်သေကိုဖော်ပြလျက်ရှိနေပါတယ်။ဆုံးမဩဝါဒပေးနေပါတယ်။အငယ်35အဘဲသူသည်သင်ကိုအကဲအမှုတရားသူကြီးအရာ၌ခံထားသည်ဟု၍အငင်းအပေခံရသောမောရှိကိုအကဲအမှုကဲလွတ်သောသူဖြစ်စေခြင်းကဖ ဖျားသခင်ပြီးခြုံ၌ထင်ရှားသောကောင်းကင်တမန်အားဖြင့်စေခန့်တော်မူ၏။ကောင်းကင်တမန်တို့ရဲ့ဓမ္မသမိုင်းမြင်ကွင်းတွေဟာအချိန်ချင်းပြသခဲ့တဲ့ဖျားသခင်ရဲ့တည်ရှိခြင်းသရုပ်သကံဖြစ်ပါတယ်။ဖျားသခင်ကိုကဘာပေါ်မှာရှိတဲ့ဘယ်လူတတ္တဝါတဦးတယောက်ကမှကိုယောင်ကိုဝါနဲ့မတွေ့မြင်ဘူးကြပါဘူး။ဖျားသခင်ကိုတွေ့တယ်ဆိုတာဟာကောင်းကင်တမန်များနဲ့သာတဆင့်ကန်တွေ့ရခြင်းဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာကျွန်တော်တို့ဟာအဲ့ဒီရှေးခေတ်ကလို့ကောင်းငင်တမန်ကိုမျှော်တလို့မဖြစ်နိုင်တော့ပြန်ပါဘူးလို့လည်းမလို့တော့ပါဘူးတန်ရှင်းသောဝိညာဉ်တော်နှုတ်ကပတ်တော်တို့ဟာကောင်းငင်အလင်းတရားကိုဖော်ပြနေပြီဖြစ်ပါတယ်ဒီကြားထဲကကောင်းငင်တမန်ကိုတွေ့တယ်တွေ့တယ်ဆိုပြီးတော့မြန်မြန်ဆာဆာပြောတဲ့လူရှိလာရင်တော့ဒီလူဟာဝဲဥတစ်ခုခုခြောက်နေပြီလို့ဆရာဝန်တယောက်နဲ့ပြဖို့လိုနေပြီလို့ကျွန်တော်အနေနဲ့လေးနဲ့စွာတင်ပြလိုက်ပါရစေအငယ်36မှ38ထိုသူသည်ဣသရေလအမျိုးသားတို့ကိုနှုတ်ဆောင်၍နှစ်40ပတ်လုံးအေဂုတ်ထုပြည်၌၎င်းအေရုံပင်လယ်၌၎င်းတော၌၎င်းနမိတ်လက္ခဏာအံ့ဘွယ်သောအမှုတို့ကိုပြုလေ၏သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့အမျိုးသားချင်းတို့အထက်၌ငါနှင့်တူသောပရောဖက်တစ်ပါးကိုသင်တို့အဖို့ပေါ်ထွန်းစေတော်မူမည်ထိုသူပရောဖက်၏စကားကိုနားထောင်ကြရမည်ဟုဣသရေလအမျိုးသားတို့အားပြောဆိုသောသူကအခြားသူမဟုတ်ထိုမောရှေပင်ဖြစ်သည်ထိုသူသည်တောတွင်ရှိသောအစည်းအဝေး၌၎င်းဒီနာတောင်ပေါ်မှာသူ့ကိုနှုတ်ဆက်သောကောင်းငင်တမန်နှင့်၎င်းငါတို့အဖများနှင့်၎င်းရှိ၏ထိုသူသည်ငါတို့အပ်ပေးခြင်းကအဖက်ရှင်စေသောဗျာဒိတ်တော်ကိုခံလေ၏တောတွင်ရှိသောအစည်းအဝေးဆိုတာကတော့အင်္ဂလိပ်သမားကျမ်းမှာအသင်းတော်အဖွဲ့အစည်းဆိုတဲ့သဘောမျိုးကိုဖော်ပြထားပါတယ်အမှန်တော့ကျွံဘဝကထွက်မြောက်လာသောလူပရိသတ်အစည်းအဝေးအကြောင်းကိုဆိုလိုတာပါပဲဒါဟာရွေးကောက်တော်မူခြင်းခံရတဲ့ဣသရေလနဲ့အပြည့်ရိတ်အောက်ကလူသားတို့ကိုနိုင်ရှင်ပူတွေ့ဖော်ပြလိုက်ခြင်းလည်းဖြစ်ပါတယ်။အငယ်39မှ41ထိုသူဤစကားကိုငါတို့အဖများသည်နားမထောင်လူပဲလျက်ပယ်၍ငါတို့ရှေ့မှသွားရသောဖျားတို့ကိုငါတို့အဖို့လှုပ်ပါငါတို့ကိုအေဂုတ်ထုပြည်မှနှုတ်ဆောင်ခဲ့သောထိုမောရှေ၌အဘယ်သို့ဖြစ်ပြီကိုငါတို့မသိဟုအေဂုတ်ထုပြည်သို့ပြန်ကျင်သောစိတ်နှင့်အာယုန်ကိုပြောဆိုကြ၏ထိုနေ့ရက်ကာလ၌နွားငယ်ကိုလှုပ်၍ထိုယုတ်ထုအားရစ်ပူဇော်သဖြင့်မိမိတို့လက်နှင့်လှုပ်သောအရာ၌ပင်ပျော်မွေ့ကြ၏အဲဂုတ်ထုဆိုတဲ့ကျွန်ခံရအရက်ကိုလူကသာမရောက်တာစိတ်ကတော့အမြဲတက်လေလေဖြစ်နေတယ်အခွင့်သာရင်မယုံစောင့်ကြည့်အခြေအနေသာပေးလာခင်ရင်မယုံကြည့်မုတ်ချသေးကြပေါ့အဲ့ဒီအပြစ်နွန်းတွင်းကိုမရောက်ရောက်အောင်ပြန်မှာပဲအဲ့ဒါဟာလူသားရဲ့ဇာတိပဂရိစိတ်ပြီးတော့မောရှေကိုညှင့်ပယ်လိုက်ပြီးတော့ရွှေနဲ့နွားရုပ်ကိုလှုပ်ပြီးတော့ဥချခဲ့ကြတဲ့ဥချခဲ့ကြတဲ့လို့ကျွန်တော်ကပြောတော့အစ်စ်ပြန်ပြောတယ်လို့ဖြစ်နေတယ်နော်အမှန်မှာတော့ကျွန်တော်တို့အလေးအနက်ဒီတောလေယာကျမ်းမှာတွေ့ခဲ့ရပြီးပါပြီအဲ့ဒီဣသရေလလူမျိုးကိုဥပမာပြပြီးတော့ပြော့ပြနေတဲ့တထေဖန်ရဲ့ဇကားတွေဟာကျွန်တော်တို့အတွက်ဘုရားသခင်ကိုအထူးလေးစားအားကိုယုံကြည်ရမယ်ဆိုတဲ့သင်ခန်းစာကိုပေးနေပါတယ်ဟုတ်ပါတယ်ဘုရားသခင်ကိုကျွန်တော်တို့ဟာဣသရေလလူမျိုးအတိုင်းပဲအချိန်မရွေးတော်လှန်ပုန်ကန်နိုင်ကြတဲ့လူတွေပါကလားဆိုတဲ့အချက်ကိုကျွန်တော်အလေးအနက်အောက်မေ့သတိရဖို့လိုအပ်လှပါတယ်။အငယ်52နဲ့53အနာဂတ်ကျမ်း၌လာသည်ကား"အိုဣသရေလအမျိုးသင်တို့သည်စီရင်သောတရိတ်ဆန်များနှင့်ရစ်များကိုတော၌အနှစ်40ပတ်လုံးငါအားပူဇော်ကြသလော။သင်တို့သည်မောလုတ်ဤတဲနှင့်သင်တို့အားယင်ဖန်ဤကျယ်သည်ဟူသောကိုးကွယ်ဖို့ရာမိမိတို့လှုပ်သောပုံတို့ကိုဆောင်ရွက်ကြပြီတကား"ထိုကြောင့်ငါသည်တင်တို့ကိုဘာဘူးလုံမျိုးတစ်ဖက်သို့ဆောင်သွားမည်ဟုကြံလာရှိသည်နှင့်အညီဖျားသခင်၏မျက်နာတော်ကိုလွှဲ၍ကောင်းငင်တစားများတို့အားဝတ်ပြုစေခြင်းဟာထိုသူတို့ကိုစွန့်ပစ်ထားတော်မူ၏ခေါင်းဆောင်ကြီးအပေါင်းတို့ဟာသန်းနှင့်ချီနေတဲ့ပရိသတ်ကိုတယောက်ချင်းဘယ်လိုလုပ်ပြီးတော့လိုက်ပြီးကြည့်နေနိုင်မှာမလဲအဲ့ဒီအချိန်ကလေးကလင့်ရင်လက်တလို့ဖျားသခင်ကိုဆန့်ကျင်ပြီးတော့နတ်ကိုကိုယ်မှုတွေကိုကြိတ်ပုံးလုံနေခဲ့ကြတဲ့သဘောကိုမောရှေခင်မှာဣသရေလတို့ပြသခဲ့ကြတယ်အဲ့ဒီမှာတင်ငါစကားကိုနားမထောင်ရင်ဘာဘူးလုံတစ်ဖက်ကိုဆောင်းသွားမယ်ဆိုတဲ့ဗျာဒိတ်တော်ဟာပြည့်ဖို့အတွက်ဖြစ်လာရတယ်။အငယ်54မှ53မောရှိမြင်ရသောပုံနှင့်အညီတက်သေးခံတော်မူချက်ဌာပနာယာတဲတော်ကိုထုလုပ်ရမည်အကြောင်းအမိန့်တော်ရှိတော်သူမှားထားတော်မူသည့်အတိုင်းထိုတဲတော်သည်တောတွင်ငါတို့အဖများ၌ရှိ၏။နောက်ကျသောငါတို့အဖများသည်ထိုတဲတော်ကိုတပားအမျိုးသားတို့ပိုင်သောမြေထဲသို့ယောရှုနှင့်အတူဆောင်းသွင်းကြ၏ထိုတပားမျိုးသားတို့ကိုဘုရားသခင်သည်ဒါဝိမင်းလက်ထက်တိုင်အောင်ငါတို့အဖအများထံမှနှင်ထုတ်တော်မူ၏ထိုဒါဝိသည်ဘုရားသခင်၏ကျေးဇူးတော်ကိုခံရ၍ ယာကုပ်ဤဖျားသခင်ကျင်းဝတ်တော်မူဖို့ရာအရက်ကိုတွေ့ခြင်းကတောင့်တ၏ရှောလမုန်သည်လည်းဗိမာန်တော်ကိုတိဆောက်ရ၏သို့တော်လည်းကောင်းကင်ဘုံသည်ငါပလင်ဖြစ်၏မြေကြီးသည်ငါခြေတင်ရာခုံဖြစ်၏အဘယ်သို့သောဗိမာန်ကိုငါအဖို့တိဆောက်ကြမည်နည်းအဘယ်အရက်သည်ငါကျင်းဝတ်ရာအရက်ဖြစ်မည်နည်းငါလက်သည်ဤအရာအလုံးစုံတို့ကိုဖန်ဆင်းသည်မဟုတ်လောဟုထာဝရဘုရား၏ဗျာဒိတ်တော်အချက်ကိုပရောဖက်ပြန်ကြားသည်နှင့်အညီအမြင့်ဆုံးသောဘုရားသည်လူတို့လက်ဖြင့်လှုပ်သောဗိမာန်တော်၌ကျင်းဝတ်တော်မူမည်မဟုတ်လေပင်ခိုင်မာ၍နှလုံးဖြင့်၎င်းနွားဖြင့်၎င်းအေးပြားလှီးခြင်းကိုမခံသောလူတို့တင်တို့သည်သန့်ရှင်းသောဝိညာဉ်တော်ကိုအစင်မပြတ်ဆန့်ကျင်ပေပြုလေရှိကြ၏တင်တို့ဘိုးဘေးများ၏အလေနှင့်တင်တို့အလေတူ၏သင်တို့ဘိုးဘေးများသည်အဘယ်ပရောဖက်ကိုမျှမညင်စေဘဲနေသနည်းဖြောင့်မတ်သောသူကြွလာတော်မူမည်အကြောင်းအရာကိုဟောပြောပြညွန်သောသူတို့ကိုကွက်မြတ်ကြ၏ထို့ကြောင့်ဖြောင့်မတ်သောသူကိုပင်ယခုလဲသင်တို့သည်အနှံ့၍အသေးသတ်ကြပြီသင်တို့သည်ကောင်းကင်တမန်များခင်းကျင်းသောအားဖြင့်ပြည့်ညက်တရားတော်ကိုခံရတော်လဲမဆောင်မလျှောက်ကြဟုတထေဖန်မွတ်ဆို၏အခုအပိုင်းမှာဆိုရင်ရှေဦးဘိုးဘေးတို့ရဲ့ခန္ဓာမြေကိုအဝင်မှမြင်တွေ့ခဲ့ရတဲ့မြင်ကွင်းတွေကိုပုံဖော်ပြပေးနေပါတယ်။မောရှိခေတ်ကာလကအကြောင်းတွေကိုပြန်ပြီးကျွန်တော်စဉ်းစားလိုက်ရင်ဒီအတိုင်းပဲရှင်းရှင်းကြီးကျွန်တော်လည်းမြင်ရပါပါ။အဓိကအားဖြင့်ကတော့ပို့ဆောင်တော်မူခြင်းကျေးဇူးပဲပေါ့။ပထမဆုံးကတော့ဘုရားသခင်အတွက်တဲတော်ကြီးကိုတိဆောက်ခဲ့ပုံနဲ့နှောင်းပိုင်းဓမ္မရာဇဝင်တိမှဒါဝိမင်းကြီးဟာဒီတဲတော်ကတဆင့်ဗိမာန်တော်ကြီးကိုတိဆောက်ဖို့တောင့်တတယ်ဆိုတာကိုဆက်ပြီးတော့ကျွန်တော်တွေ့မြင်နိုင်ပါတယ်။အဲဒီလိုဒါဝိဒ်ကစပြီးတော့တောင့်တခြင်းကြောင့်လေရှောလမုန်မင်းကြီးဟာဗိမာန်တော်ကြီးကိုတီးခဲ့ခြင်းဖြစ်ပါတယ်။ဒါကြောင့်ဒါဝိဒ်ရဲ့ဗိမာန်တော်ဆိုရင်ပို့ပြီးတော့မှန်လိုက်မယ်လို့တောင်မှကျွန်တော်တို့ဒီနေရာမှာအလေးအနက်ဆိုချင်ပါတယ်။ဒီကျမ်းကနေထပ်ဆင့်ပေးတဲ့သင်ခန်းစာကတော့အဲဒီလိုလူတတ္တဝါတို့ရဲ့လက်နဲ့ဗိမာန်တော်ကြီးကိုတိဆောက်တယ်ဆိုတာဟာလူသားတို့ဘက်ကလူသားတို့ရဲ့အုံနှောက်နဲ့တွေးတောခံစားပြီးတော့ဘုရားသခင်ကိုကြည်ညိုဝတ်ပြုဖို့အတွက်သာဖြစ်တယ်။ဖျားသခင်ကိုချစ်တဲ့အသည့်စိတ်ဓာတ်နဲ့ဆောက်လုပ်ရတာသာဖြစ်ပြီးတော့ဖျားသခင်အဖို့ကတော့ဖျားသခင်ဟာနံဝိညာဉ်ဖြစ်တော်မူတယ်။ဗိမာန်တော်ဆိုတာဟာဖျားသခင်ရဲ့ခြေတော်တင်ရာခုံအဆင့်သာဖြစ်တယ်။ဖျားသခင်ကိုအဲ့ဒီလိုအဆောက်အဦးကြီးနဲ့ဘောင်ခတ်ကန့်သတ်လို့မရနိုင်ဘူးဆိုတာကိုပါတထေဖန်ဟာရှင်းရှင်းလင်းလင်းကြီးပြောချလိုက်ပါတယ်။တထေဖန်ရဲ့ဟောပြောချက်ဤကုန်းဒီကတော့အလွန်ကောင်းတဲ့ဝေဖန်ချက်တွေပါပဲ။အယေပြားလှီးခြင်းမင်္ဂလာကိုခံနိုင်ကောင်းကင်ဘုံကိုရောက်ပြီမထင်နဲ့အယေပြားလှီးခြင်းမင်္ဂလာကိုခံနေဆိုတာဟာဇာတိပဂရိစိတ်တတ်တွေကိုစွန့်ပယ်တဲ့အထိတ်အမှတ်ပဲအရေးကြီးတာကတော့ဘုရားသခင်ရဲ့စကားတော်ကိုနားထောင်ပြီးတော့စိတ်နှလုံးတွေကိုအသစ်ပြင်ဆင်ရလိမ့်မယ်ဆိုတဲ့အချက်တွေဖြစ်ပါတယ်သူ့ရဲ့အဆုံးသတ်စကားကတော့ကောင်းကင်တမန်များခင်းကျင်းသောလမ်းဘို့မဟုတ်အတိတ်ကာလရဲ့လမ်းပြမှုတွေနဲ့ကျုပ်တို့အားလုံးဟာခရစ်တော်လူဇာတိပဂရိခံယူတဲ့အထိပြညတ်တော်ကာလဆိုတာကိုဖြတ်ကျော်ခဲ့ကြပြီအခုတော့ဒီလမ်းပေါ်မှာရှိနေတဲ့ကျုပ်တို့ခမားတို့ဟာဒီလမ်းကိုပြတ်သပေးသူကဲတင်ရှင်ကိုတောင်သတ်ခဲ့ကြပါဘကောလားအဲ့ဒီလိုအလွန်သိမ်မွေ့ဖြစ်ရောက်တဲ့ဩဝါဒစကားများနဲ့တထေဖန်ဟာဒီနေရာမှာသက်သေခံလိုက်ခြင်းပဲဖြစ်ပါတယ်ပြင်းထန်စွာအပြစ်တင်ဝေဖန်လိုက်ခြင်းလို့လည်းဆိုခြင်းရပါတယ်တထေဖန်ကိုသတ်ကြပြီဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြပါရစေဒီအပိုင်းမှာကတော့အလွန်အရေးကြီးတဲ့ဇက်ကောင်တကောင်ကိုတမန်တော်ဝုဒ္ဓကြီးဟာမိတ်ဆက်ပေးပါမယ်။သူကတော့တာရှုမြို့သားရှောလူဆိုတဲ့လူဖြစ်ပါတယ်။နောင်ကာလမှာဘုရားသခင်ရဲ့အမှုတော်ကိုသေတပံသက်တဆုံထမ်းဆောင်သွားမယ်။တမန်တော်ကြီးပေါလုဆိုရဟာအဲ့ဒီရှောလူတစ်ဖြစ်လဲပုံကိုကြီးပဲဖြစ်ပါတယ်။တမန်တော်ဝုဒ္ဓအခန်းကြီး9အငယ်54ထိုစကားကိုကြားလျင်နှလုံးကွဲပြတ်မတတ်ဖြစ်၍တထေဖန်၌အံသွားခဲကြိတ်ခြင်းကိုပြုကြလေ၏။ခရစ်တော်ကိုကယ်တင်ရှင်အဖြစ်လက်မခံနိုင်သူတွေအဖို့ခရစ်တော်ရဲ့ကယ်တင်ရှင်တရားဟာနှလုံးကိုခိုက်စေတယ်လို့ကျမ်းစာကဆိုပါတယ်။အထူးသဖြင့်ဒီကျမ်းကိုရေးသားသူဟာဆေးပညာရှင်ဒေါက်တာလူကာဖြစ်ပါတယ်။သူဟာအမျက်ဒေါသနဲ့နှလုံးအိမ်ကိုဘယ်လိုဆက်ဆက်မှုရှိတယ်ဆိုတာကိုသိပ္ပံနည်းကျဖော်ပြလိုက်တာပဲလို့ကျွန်တော်ဆိုချင်ပါတယ်။ကျွန်တော်ရဲ့ကာလပေါ်ရုပ်ရှင်တွေထဲမှာနှလုံးယောဂအခံရှိတဲ့အဖေသို့မဟုတ်အမေသားသမီးကိုအဲ့ဒီယောဂနဲ့ချင်းချောက်ပြီးတော့သူတို့ပေးစားခြင်းနဲ့လူနဲ့ယူခိုင်းတာတွေကိုတွေ့ရတယ်လို့သူတို့သဘောမတူတဲ့ချစ်သူနဲ့သားသမီးများယူလိုက်တဲ့အချိန်မှာအဲ့ရပေါ်မှာအဲ့ဒီနှလုံးယောဂဝေဒနာတွေမိပါတယ်ဟာဘိုင်းပိုင်းလဲပြီးတော့တချို့လဲတစ်ချက်တည်းနဲ့သေကုံကြတဲ့ဇလန်းတွေကိုကြည်ဘူးကြမှာဖြစ်ပါတယ်အခုတထေဖန်ရဲ့ရဲရဲတောက်တရားဒေသနာတွေဟာလွတ်တော်ကယစ်ပရောဟိတ်နဲ့ခေါင်းဆောင်ကြီးတွေကိုနှလုံးသားကွဲပြတ်မတတ်ခံစားရစေတဲ့အထိဒေါသအမျက်တွေခြုံခြုံထွက်လာစေခဲ့တယ် အန်တကြိတ်ကြိတ်နဲ့မချင့်မရဲဖြစ်လာစေတယ်ဆိုတာကိုရှင်လုကာအလေးအနက်ဖော်ပြလိုက်တာကိုတွေ့ရပါတယ်။အငယ်55သူသည်လည်းသန့်ရှင်းသောဝိညာဉ်တော်နှင့်ပြည့်သဖြင့်ကောင်းကင်သို့စီးစစ်ကြည့်မြော်၍ဖျားသခင်ဤဘုံတော်ကို၎င်းဖျားသခင်ဤလက်ရာတော်ဘက်၌ယေရှုရပ်နေသည်ကို၎င်းမြင်လျင်ဖျားသခင်ကိုတထေဖန်ကအကောင်အထည်နဲ့မြင်တဲ့လားမဟုတ်ပါဘူးဒါကိုဆိုလိုခြင်းမဟုတ်ပါဘူးဖျားသခင်ကိုဘယ်လူသားကမှလူရွာလူမြေမှာမြင်နိုင်ခွင့်မရှိပါဘူးဒါပေမဲ့လူစားတိကိုခံယူခဲ့တဲ့ကဲ့တင်ရှင်ကိုဖျားရှင်ရဲ့ဘုံတော်ရောင်ချီကြမှာထင်ရှားစွာမြင်လိုက်ရတာပဲဖြစ်ပါတယ်ကဲ့တင်ရှင်သခင်ခရစ်တော်ဟာသူ့ကိုစောင့်မျှော်ကြည့်ရှုနေတယ်တည်ငြိမ်စွာငေးကြည့်နေတယ်လက်တော်ကိုဆန့်တန်းပြီးတော့ကြိုဆိုနေတယ်လို့တထေဖန်မြင်ခဲ့ရလိမ့်မယ်ဒါဟာကောင်းကင်ဘုံအရှင်သခင်ဖြစ်သွားခဲ့တဲ့သခင်ခရစ်တော်ရဲ့ဖခင်သခင်ရဲ့လက်ရာတော်ဘက်မှာတည်ရှိနေခြင်းသရုပ်သကံပါပဲဒီတော့ဒါဟာဘုံတော်ရဲ့ဘယ်နေရာမှာပဲရှိရှိလက်ရာဘက်မှာပဲရှိရှိလက်ဝဲဘက်မှာပဲရှိရှိအင်အားအပြည့်အဝနဲ့စိုးစံတော်မူခြင်းဖြစ်ပြီးတော့လက်ရာတော်ဘက်၌စိုးစံနေခြင်းဖြစ်တယ်ရဲ့လို့အနန္တဂုံတော်ကိုထုတ်ဖော်ပြောပြလိုက်ခြင်းသာဖြစ်ပါတယ်အလွန်ခံညာထယ်ဝါလာတဲ့ဖခင်သခင်ကိုလူအုံနောက်နဲ့လူညံနဲ့စဉ်စားနားလည်ဖို့အတွက်အလုံလောက်နိုင်ဆုံးဖြစ်အောင်လို့ဖော်ကျူးလိုက်တဲ့အချက်ပဲဖြစ်ပါတယ်အဲဒီလိုကယ်တင်ရှင်သခင်ခရစ်တော်ဟာဒီဖခင်လက်ရာဘက်သို့မဟုတ်ဘုံတော်ရဲ့ကြားမှာတစ်ချိန်လုံးငုတ်တုတ်ထိုင်နေမယ်လို့များရောင်လို့တောင်ကျွန်တော်တို့မတွေ့ကြပါနဲ့သူဟာကျွန်တော်တို့ကိုပေးသနာထားခဲ့တဲ့အသက်လမ်းအတိုင်းသူ့စီကိုရှောက်လန်းလာဖို့စောင့်မျှော်နေပါတယ်သူ့စီကိုရှောက်လန်းလာဖို့ကြိုးဆိုလှည့်လည်ရှိနေပါတယ်သူ့ရဲ့တန်ရှင်သောဝိညာဉ်တော်အဖင်လဲဒီအသက်လမ်းပေါ်ကိုကျွန်တော်လူသားအလုံးတက်လန်းနိုင်ကြဖို့ရန်ဖိတ်ခေါ်နေပါ रे အခုစဉ်းစားကြည့်ပါတတိပန်းဟာလူငယ်လေးတယောက်အနေနဲ့အံ့ဩမကုံနိုင်ပွဲတတိနဲ့အမှုတော်ကိုဆောင်ခဲ့ပါပြီတက်သိခံခဲ့ပါပြီမယုံကြည်နိုင်လောက်အောင်ကြီးမားတဲ့သင်ရှင်းသောဝိညာဉ်တော်တကူအင်အားများနေလေသူဟာပြေဝနေပါပြီဒါကြောင့်သူ့ရဲ့အစင်းတရံကအစကောင်းငင်ဘုံကဆင်းသက်တဲ့ကောင်းငင်တမန်ရဲ့အစင်းကိုဆောင်နေပြီးတော့သူ့ရဲ့ယူပါယုံဟာလည်းကောင်းငင်ဘုံတော်နဲ့ခရစ်တော်ကိုလူဘဝအသက်ရှင်စေအချိန်ကာလမှာပြင်းပြင်းလှမ်းမြင်နေရပြီဖြစ်ပါတယ်။သူမြင်ရတဲ့ခရစ်တော်ဟာလည်းသူ့ကိုဓမ္မသစ်အသင်းတော်သမိုင်းရဲ့နံပါတ်1အာဇာနည်သူရဲကောင်းအဖြစ်ကြိုဆိုဖို့ရန်စောင့်ဆိုင်နေပြီလို့ကျွန်တော်အလေးအနက်အဓိပ္ပာယ်ဖွင့်ဆိုလိုက်ပါရစေ။တမန်တော်ဝတ္ထုအခန်းကြီး9အငယ်56မှ58ကြည်ပါကောင်းကင်ဖွင့်လှစ်သည်ကို၎င်းလူသားသည်ဘုရားသခင်၏လက်ရာတော်ဘက်၌ရပ်နေသည်ကို၎င်းငါမြင်သည်ဟုဆို၏။ထိုသူတို့သည်ပြင်းစွာသောအသံနှင့်ခစ်ကြော်၍နားကိုပိတ်ဆို့လျက်သူစီတို့ညီညွတ်စွာတဟုန်သည်ပြည့်၍မြို့ပြင်တို့နှင်ထုတ်ပြီးမှကြောက်ခဲနှင့်ပြစ်ကြ၏တက်သေးခံတို့သည်လည်းမိမိတို့အဝတ်ကိုရှောလူအမည်ရှိသောလူလင်၏ခြေရင်း၌ချထားကြ၏တထေဖန်ဟာသူမြင်နေရတဲ့ယူပါယုံကိုရဲရင်စွာဆက်ပြီးတော့ပြောခဲ့တယ်အသံဟာဝိညာဉ်အရှိန်တကိုးနဲ့အခုခေတ် sound box ကြီးတဲ့အသံပို့ပြီးတော့ကြဲလောင်လို့ပဲဒီအမုံတရားပွားများနေတဲ့လူအုပ်ကြီးကြားထဲမှာအထက်ထက်ပဲ့ကင်ဟစ်ကျွေးနေလိမ့်မယ်။ဒီအသံတွေကိုလွတ်တော်ကခရစ်တော်ဆန့်ကျင်ရေးသမားတွေဟာအလွန်ကြောက်ရွံ့ထိတ်လန့်တုန်လှုပ်မိခဲ့ကြလိမ့်မယ်။မကြားဝတ်မနာသာရှိခဲ့ကြလိမ့်မယ်။သူတို့နဲ့တန်တဲ့စကားမှမဟုတ်ဘဲ။ဒါကြောင့်မလို့သူတို့ဟာထိတ်လန့်တုန်လှုပ်စွာနဲ့နားကိုနှစ်ဖက်ပိတ်ပြီးတော့မှအလွန်ကြမ်းတမ်းပြီးတော့သွေးပြက်ဖွယ်ပြီးတော့ကြောက်မဲ့ဖွယ်လူစားတိပဂရိအသံတွေနဲ့တုန်ပြန်ဟစ်ကျွေးကြပြီးတော့တထေဖန်ကိုမြို့ပြင်ရောက်အောင်ဆွဲထုတ်သွားကြပါတော့တယ်။အဲ့ဒီလိုတထေဖန်ကိုကြောက်ခဲရင်းနဲ့လှမ်းပြီးပြစ်တာကိုစိန်ပြေနပြေကြည့်နေတဲ့လူတယောက်ကတော့ရှော့လူ။အဲ့ဒီလူလင်ငယ်လေးရှော့လူရဲ့ခြေရင်းမှားကတော့တထေဖန်ကိုသေစေသူတို့ဟာငါတို့သူ့ကိုတတ်ခဲ့ကြတာပေါ့ဆိုတဲ့အထိတ်အမှတ်ကိုသတိရစေနိုင်ဖို့အင်ဂျီတွေကိုချွတ်ပြီးတော့ပုံထားပေးကြပါတယ်တဲ့။ဒီတော့တထေဖန်ဆိုတဲ့လူလင်နဲ့ရှော့လူဆိုတဲ့လူလင်တို့ဟာပထမဦးဆုံးနဲ့နောက်ဆုံးအကြိမ်အဖြစ်ဒီသမိုင်းပေးသောအချိန်ကာလမှာအချိန်နာရီစက္ကန့်အပိုင်းခြားမှာကြံ့ညံဖန်ဖန်လာရောက်တွေ့ဆုံခဲ့ကြပြီးရှောလူဆိုတာဟာခရစ်တော်ရဲ့အသင်းတော်ရဲ့ခရိယန်တို့ရဲ့ကိုအလွန်မုန်းတီးနေခဲ့တဲ့လူခရစ်ယန်တွေမှန်သမျှကိုမျိုးဖြုတ်ချင်နေတဲ့လူလင်ပေါ်တထေဖန်ဟာသူ့ရဲ့ယန်သူပဲအဲ့ဒီသမိုင်းဝင်လူငယ်နှစ်ယောက်တို့ဟာကားတိုင်းတော်ရဲ့ဟိုဘက်ဒီဘက်ဆန့်ကျင်ဘက်ရပ်မှာရပ်တန့်ပြီးတော့မျက်လုံးချင်းရင်ဆိုင်ခဲ့ကြလေမလားလို့ကျွန်တော်ကလေးနဲ့စွာဆင်ခြင်နှလုံးသွင်းမိပါတယ်။တမန်တော်ဝတ္ထုအခန်းကြီး9အငယ်59နဲ့60အစုံအထိကြောက်ခဲနှင့်ပြစ်ကြစဉ်တထေဖန်သည်ပထနာပြုလျက်သခင်ယေရှုကျွန်ုပ်၏ဝိညာဉ်ကိုသိမ့်ယူတော်မူပါဟုရှောက်ဆို၏။ဒုထောက်လျက်သခင် ဤသူတို့ပြုသောဒုစရိုက်အပြစ်ကိုမှတ်တော်မမူပါနည်းဟုကြီးသောအသံနှင့်ကြွေးကြော်ပြီးမှကျိမ့်ဆက်လေ၏သူကိုကွက်မြက်သောအမှုကိုရှောလူသည်လည်းဝန်ခံလျက်ရှိ၏သူအလွန်ချစ်တဲ့ကယ်တင်ရှင်ဟာသူခန္ဓာကိုယ်ကိုတက္ကာလကုံဆုံးချိန်မှပြန်လည်နှုတ်ထစေဖို့အတွက်ကြောက်ပုံကြီးအောက်မှမြုံတံပေးလိုက်သလိုသူဝိညာဉ်ကိုတော့ကောင်းကင်ဘုံသို့သိမ့်စီပေးလိုက်ပါပြီအသက်တရဖူကိုဆောင်းပေးလိုက်ပါပြီတထေဖန်ကိုစောင့်ကြည့်နေတဲ့တာရှုမျိုးသားရှောလူဆိုတဲ့ကားတိုင်းတော်ရဲ့ဆန့်ကျင်ဘက်အရက်ကလူငယ်ကလေးကတော့တထေဖန်မျောလင်းခြင်းကြီးစွာငေးဆိုင်ကြည့်ခဲ့တဲ့ကောင်းကင်ဘင်ကြီးကိုရော့ရောင်ပြီးတော့ကြည့်ရင်းနဲ့ငါကြတော့ဘာမှမမြင်ပါလားသူမြင်တာမျိုးကိုရှိမယ်ဆိုရင်တော့ငါလည်းမြင်ကျင်လိုက်တာငါရဲ့ယင်ထဲမှာနေရာတစ်ခုလစ်လပ်နေတယ်လို့ပဲဆိုတဲ့အတွေ့အမျိုးတွေရှိခဲ့လိမ့်မယ်လို့ကျွန်တော်အလေးအနက်ပြသမိပါတယ်ရှင်ပေါလုအဖြစ်ရှောလူဆိုတဲ့ခရိယံမုန်တီရေသမားကြီးဘဝကနေပြောင်းလဲခြင်းရဲ့တရေစိတ်ဟာအဲ့ဒီအချိန်မှာပေါ်ပေါက်ခဲ့လေပြီလားလို့ကျွန်တော်စိတ်ကူးယင်မိပါတယ်နုပြိုသောလူလင်ပြိုလုံမပြိုကလေးများတို့အတွေ့တထေဖန်နဲ့ရှောလူတို့ရဲ့တောက်ပသောမျက်နှာပြင်များဟာဒီကနေ့ညအဖို့အိမ်မက်ကောင်းကလေးများပဲဖြစ်လိုက်ပါစေတော့လို့ကျွန်တော်အလေးအနက်ဆန္ဒပြုလိုက်ပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ကြီးစီစဉ်တင်ဆက်တဲ့တင်ပြတော့တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုခန်းကြီးရှိအခန်းငယ်1ကနေအခန်းငယ်25အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။